တမခစတိုင်ဘတ်ခင်ဗျာအခုခါမြန်မာနိုင်ငံဟာနိုင်ငံတကာမှာတရားစွဲဆိုမှုတွေအများကြီးရင်ဆိုင်နေရပါတယ် ICC ကဆွဲတယ် Argentina အမျိုးသားရုံးမှာဆွဲတယ်တခါ ICJ International Court of Justice မှာဆွဲဆိုတယ်ဆိုတော့ဒီဟာတွေအထူးသဖြင့်ဒီနောက်ဆုံးဖြစ်တဲ့ ICJ မှာဆွဲဆိုတဲ့ကိစ္စဟာဘလောက်အရေးကြီးတဲ့ကိစ္စလို့ဆရာကြီးသုံးသပ်ပါလဲ
Well I think it is serious for the Burmese reputation
အရေးကြီးပါတယ်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အပြင်ရင်းနှီးမြှုပ်နှံမှုတွေနဲ့နိုင်ငံတကာအကြားမြန်မာနိုင်ငံရဲ့အနေအထားကိုထိခိုက်စေပါတယ
်ဂုဏ်သိက္ခာအစဉ်တန်းကြာဆင်းထိခိုက်နိုင်တဲ့ဆိုတဲ့အပြင်ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ပြောရင်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေကိုအကူထားတဲ့တရုတ်ပါဝင်အာဆီယံနိုင်ငံတွေအိန္ဒိယနိုင်ငံတွေကပူပြီးတော့အကူနေတာကိုတွေ့ရပါတယ်သူတို့နဲ့ပတ်သက်လို့ကထိခိုက်ပဲရှိပါလား
Well that is true thatNone of the eastern countries China Japan
တမမာရယ
်
တရုတ်ဂျပန်အာဆီယံစတဲ့အရှိတိုင်းဘယ်နိုင်ငံနဲ့ဆက်ဆံရေးကိုမှရိုညာပြဿနာကထိခိုက်စေမှာမဟုတ်ပါဘူးဒါပေမဲ့တနိုင်ငံလုံးကိုတော့လွှမ်းခြုံထိခိုက်စေမယ်ဂျောင်ဆန်းစုကြည်အတွက်လည်းကြီးမားတဲ့အခက်ခဲလို့ထင်ပါတယ်သူ့ရဲ့ဂုဏ်သတင်းကြော်ကြားမှုဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမေးမိလာခဲ့တာပါနိုင်ငံတကာအတိုက်အဝန်းနဲ့ဆက်ဆံရေးလည်းထိခိုက်ခဲ့ပါတယ်2019ခုနှစ်စက်တင်ဘာလကထင်ပါတယ်မြန်မာနိုင်ငံဆိုင်ရာတန်တမာတွေကိုမိန့်ခွန်းပြောခဲ့ရမှာဒီပြဿနာနဲ့ပတ်သက်ပြီးသူပြောသွားတာကတန်တမာတွေအတွက်လုံးဝလက်ခံနိုင်စရာမရှိပါဘူးရ ेंजर အခြေအနေနဲ့ပတ်သက်ပြီးတန်တမာတွေကသူ့ထက်ပိုသိနေကြပါတယ်ဒီပြဿနာရဲ့အခြေအနေမှန်ကိုသူသိမှသိရလားမပြောရပါဘူ
းဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာအန္တပိုင်တွေဘက်ကတော့သူတို့ခေါ်တာနေရစွန့်သွားတဲ့သူတွေပေါ့လေ။နိုင်ငံတကာသုံးတဲ့ရိုဟင်ဂျာပေါ့။သူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအတက်မှန်ဆုံးဆောင်ရွက်နေတယ်လို့လည်းသူတို့ကပြောနေကြပါခင်ဗျာ
။ Look, to me, this is a very personal opinion, nothing to do with the United States. I do not think there was genocide. But I do think that very clearly there was ethnic cleansing.
ကျွန်တော်အမြင်မှာတော့ဒါဟာလုံးဝပုံကြီးအမြင်ပါ။ American ပြည်တော်စုနဲ့လုံးဝမဆိုင်ပဲပြောရရင်ဒါဟာလူမျိုးတုံးတက်ဖြတ်မှုဂျီနိုဆိုက်လို့မထင်ပါဘူးလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ဖြစ်တယ်ဆိုတာကျွန်တော်ပြတ်ပြတ်သားသားပဲကျွန်တော်တကယ်ယုံကြည်ပါတယ်အခြေခံအားဖြင့်တော့ပြန်လည်လက်ခံရေးအတွက်ရှင်းလင်းပြတ်သားတဲ့အစီအစဉ်တရရက်ကိုတင်ပြသင့်ပါတယ်ဒါပေမဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံခြင်းနဲ့ပုံမရပါဘူးခတ်ဝေးဝေးဖယ်ရှားခြင်းနဲ့သဘောပဲတွေ့ရပါတယ်သူတို့နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနယ်စပ်မှာဘုရားဘာသာဝင်တွေကိုပြန်လည်နေရာချထားပြီးကာကွယ်နေပါတယ်။တိတ်ကိုခက်ခဲတဲ့အခြေအနေပါ။2019ကတုန်းကအဖြစ်ပြက်မှာတမတော်ဘက်ကအလွန်အကျွံတုံ့ပြန်ခဲ့တယ်ဆိုတာသိကြတယ်လို့ကျွန်တော်ထင်ပါတယ်။အဲ့လိုတုံ့ပြန်ခဲ့တဲ့အတွက်ဆူဆူရွာရွာအကျိုးဆက်တွေဖြစ်ခဲ့တယ်ဆိုတာအခုအချိန်အထိဝန်ခံသေးပါဘူး
။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းနိုင်ငံသဘောတူညီချက်ဒါမှမဟုတ်တရုတ်အပါအဝင်သုံးနိုင်ငံသဘောတူညီချက်အတိုင်းပြန်လည်လက်ခံရေးကိုထိတိယောက်ယောက်ဘင်္ဂလားဒေ့ရှ်ဘက်ကကူညီအားမပေးဘူးမလုပ်ဘူး UIC ရဲ့အကူအညီနဲ့ပဲမြန်မာနိုင်ငံကိုနိုင်ငံတကာမှာထိခိုက်နစ်နာအောင်တရားစွဲဖို့အထုတ်နေရလို့လည်းမြန်မာဘက်ကပြောပါရခင်ဗျာ
Well I think that Bangladesh doesn't want these people either I think they want to put them as you know into some island in the Bay of Bengal has put many
ဘင်္ဂလားဒေ့ရှ်ကလည်းဒီလူတွေကိုလက်မခံချင်ပါဘူးဘင်္ဂလားပင်လယ်အော်တွေကအန္တရာယ်သိမ့်များတဲ့ကျွန်းကိုဒီလူတွေအများပြပို့ဖို့လှုပ်တာသိတဲ့အတိုင်းပါပဲဒီပြဿနာကင်တွေရမှာဘင်္ဂလားဒေ့ရှ်ကိုတစိမ့်တစ်ပိုင်းအပြစ်တင်ရမှာပါဒါပေမဲ့အဓိကတာဝန်ရှိတာကတော့မြန်မာစစ်တပ်နဲ့မြန်မာအစိုးရပဲဖြစ်ပါတယ်မြန်မာအစိုးရရဲ့အခက်အခဲကိုလည်းကျွန်တော်အသိအမှတ်ပြုပါတယ်ဦးသိန်းစိန်အစိုးရကလည်းအပြစ်အဝစစ်အစိုးရမဟုတ်ခဲ့သလို NLD အစိုးရကလည်းအပြစ်အဝအယတအစိုးရမဟုတ်ပါဘူးဒီလိုတဝက်တစ်ပြက်တွေဖြစ်နေတာဟာဒီပြဿနာကိုကင်တွယ်ရေးအတွက်သိက်ခက်ခဲစေပါတယ
်အခု ICJ ရဲ့တရားစွဲဆိုတဲ့ကိစ္စကိုပြန်ကောက်အောင်မစရင်ဒါဟာဒီပြဿနာအရင်အမြစ်ကိုပြေလည်အောင်ဖြေရှင်းနိုင်ဖို့အတွက်လုံလောက်မှုတစုံတရာရှိပါသလားအထောက်အကူတစုံတရာဖြစ်မယ်ထင်ပါသလားဆရာကြီ
း I mean this is a matter of a public image legally I don't know what to mean
ဒီကိစ္စကတကယ်တော့လူလူရဲ့ပုံရိပ်နဲ့သက်ဆိုင်ပါတယ်တရားဥပဒေအရမလုပ်နိုင်မလဲဆိုတော့ကျွန်တော်မသိပါဘူ
းတစ်ဆက်တည်းမှာပဲဒီကိစ္စနဲ့ပတ်သက်ပြီး ICJ ကတရားစီရင်မယ်ဆိုတဲ့ကိစ္စဟာဒုက္ခသည်တွေအတွက် justice တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်ဆောင်ကျဉ်းပေးနိုင်မယ်လို့ဆရာကြီးထင်ပါသလား
probably not that's the problem I mean I don't see a solution to the problem at present because this is going to be
ဒုက္ခသည်တွေအတွက် justice ကိုဆောင်ကျဉ်းပေးနိုင်မယ်လို့ကျွန်တော်မထင်ပါဘူး လောလောဆယ်ပြဿနာကိုပြည်လဲမှုရရှိစေမဲ့လောက်ရက်လို့လဲကျွန်တော်မထင်ပါဘူး2020ရွေးကောက်ပွဲနှိကက်လာချိန်နိုင်ငံရေးသမားတွေကဒီကိစ္စကိုကင်တွယ်ရဲမှမဟုတ်ဘူးတိုင်းပြည်တွင်းမှာရိုဟင်ဂျာစန့်ကျင်ရေးသဘောထားကပြင်းထန်နေစေဖြစ်ပါတယ
်တချို့ကတော့ရက်ဆက်ကြံကြုံမှုကျူးလွန်ခဲ့တာဟာစစ်တပ်ဖြစ်တယ်ဒါကိုဒေါအောင်ဆန်းစုကြည်ကသွားပြီးခုခံကာကွယ်မယ်ဆိုတော့စစ်တပ်ကလည်းပဲဒါကိုလက်ခံလာနိုင်တဲ့သဘောရှိတယ်ဒါကြောင့်မြန်မာနိုင်ငံရေးပြဿနာပြည်လဲရေးတနည်းအားဖြင့်သူတို့ပြောနေတဲ့အမျိုးသားရင်ကြားစီရေးအတွက်ပူပြီးနှိစသွန့်နိုင်လို့ထင်ရရှိပါလားခင်ဗျာ
There is a very strong as you said a very strong nationalist position on the part of all the minorities
တိုင်းရင်းသားတွေအားလုံးနဲ့တက်မတော်အပါဝင်တနိုင်ငံလုံးပါပဲအမျိုးသားရေးစိတ်ဓာတ်အထူးပြင်းထန်နေတာပါရခိုင်မှာလည်းအမျိုးသားရေးစိတ်ဓာတ်ကပိုပြင်းထန်လာနေပါတယ
် OIC ရဲ့သဘောတဘာဝကိုလည်းပဲနည်းနည်းမေ့ကျင်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေဒေသဆိုင်ရာကမ္ဘာအဖွဲ့အစည်းတွေကိုကြည့်မယ်ဆိုရင်သူတို့တွေကဒေသတွင်းနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဘာတွေကိုသူတို့ပြုပြင်ဖို့ပြင်ဆင်ဝေဖန်ဖို့ကြိုးပမ်းကြပါတယ်သို့တော်လည်း OIC ရဒီလိုသူတို့အဖွဲ့တွင်းမှာဖြစ်နေတဲ့လူခွင့်ရေးကိစ္စကိုတစ်ခါမှဝေဘာနာထောက်ပြတာမတွေ့ရဘူးလို့ပညာရှင်ကစုံစမ်းကြပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆရာကြီးတစုံတရာပြောစရာမရှိဘူးလားခင်ဗျာ
I mean there are lots of countries where human rights are a major problem historically and also at present and
you said လူခွင့်ရေးပြဿနာကြီးကြီးမားမားရှိတဲ့နိုင်ငံတွေကမ္ဘာပေါ်မှာအများကြီးပါတမိုင်းမှာရောမျက်မှောက်ကာလမှာရောအများကြီးရှိနေပါတယ်ဆိုဒီအရေဘီယာကိုပဲပြောမလားတရုတ်နိုင်ငံရှန်ကျဲမှာလုပ်နေတာတွေကိုပဲပြောမလားကဘာမှာအများကြီးပါမြန်မာပြည်လူခွေချိုးဖောက်မှုပြဿနာဟာတကယ်ရှိနေတာပါ2010 2017 နောက်ပိုင်းတိုးတက်မှုတချို့ရှိခဲ့ပေမဲ့ရိုဟင်ဂျာပြဿနာကတော့အခက်ခဲဆုံးပြဿနာအဖြစ်ဆက်လက်ရှိလာတာအခုနိုင်ငံတကာမှာပါနာမည်ဆိုးထွက်လာတဲ့အထိပါပဲမြန်မာပြည်မြောက်ပိုင်းကချင်ရှမ်းစားရဒေသတွေမှာလည်းလူတွေအသက်ခံရတာတွေရှိပါတယ်ဒါပေမဲ့ရိုဟင်ဂျာတွေအပေါ်ထားရှိတဲ့မလိုမုန်းတိမှုနဲ့မတူပါဘူးဒါဟာရိုဟင်ဂျာတွေအတွက်ရောမြန်မာနိုင်ငံအတွက်ပါအိန္ဒိချင်းတွေနဲ့ဆက်ဆံရေးမှာပါဝမ်းနည်းစရာကောင်းတဲ့အချက်တရဖြစ်ပါတယ်
။ဆိုတော့ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေပြည်လည်ရေးအတွက်နိုင်ငံတကာအစိုင်းဝိုင်းရောမြန်မာနိုင်ငံဘက်ကရောဘာတွေလုပ်ပြီးနိုင်ကြမယ်ဘာတွေလုပ်သင့်ကြတယ်လို့ထင်ပါတယ်ခင်ဗျာ
။ For the international community doesn't really understand the nature of the problem in terms of the Rohingya as a
နိုင်ငံကအတိုင်းဝိုင်းကပြဿနာရဲ့သဘောတရားဘာကိုနားမလည်ပါဘူး Rohingya တွေကိုတိုင်းရင်းသားအုပ်စုတစ်စုအဖြစ်မြန်မာနိုင်ငံကလည်းဝန်မခံပါဘူး1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရအတိမတ်မပြုတ်ပါဘူး Rohingya တွေကတော့တိုင်းရင်းသားအဖြစ်အတိမတ်ပြုတ်ပြီးနိုင်ငံသားအခွင့်အရေးကိုလူချင်းနေကြပါတယ်ဒါဟာမကြခင်ဖြစ်လာနိုင်မဲ့အလားအလာလို့လည်းကျွန်တော်မမြင်ပါဘူးတဖြည်းဖြည်းဖြစ်လာနိုင်မယ်ဆိုပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ကတိတ်ပြင်းထန်နေတော့အစိုးရကလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။ရတားအစိုးရလည်းလုံနိုင်မှာမဟုတ်သလိုစစ်တပ်လည်းလုံနိုင်မှာမဟုတ်ပါဘူး။ဒါဟာတိတ်ဝမ်းနည်းစရာကောင်းပါတယ
်။ဆိုတော့ကျွန်တော်မိကုန်းကိုပြန်ကောက်ရမယ်ဆိုရင်ဒီပြဿနာအမှန်တကယ်ပြည်လဲရေးအတွက်နိုင်ငံတကာအစိုင်းမကဘာလုပ်ပေးနိုင်မယ်ထင်ပါတယ်ခင
် Well I don't know whether the international community can do very much.
ဒီပြဿနာပြည်လဲရေးနိုင်ငံတကာအနေနဲ့သိပ်လုပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒီပြဿနာကိုကမ္ဘာကအာယုံဆိုင်လာအောင်လုပ်နိုင်မယ်ဒါဟာလုံးတဲ့တဲ့ကိစ္စလို့တော့ကျွန်တော်ထင်ပါတယ်ရှေ့တိုးလုပ်နိုင်မယ်မထင်ပါဘူးဒါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပြဿနာပါမူလအားဖြင့်မြန်မာနိုင်ငံရဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလည်းဘာမှမတတ်နိုင်ပါဘူးဗမာအမျိုးသားရေးစိတ်ဓာတ်ပိုပြီးပြင်းထန်လာသလိုရခိုင်အမျိုးသားရေးစိတ်ဓာတ်နဲ့ဘုဒ္ဓဝါဒီအမျိုးသားရေးစိတ်ဓာတ်တွေလည်းပြင်းထန်လာပါတယ်။ခင်ဗျားသိတဲ့အတိုင်းပါပဲ။အေအဖွဲ့အင်အားကြီးထွားလာတာဟာလည်းရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်။ဒါတွေကြောင့်ပဲဒီပြဿနာအတွက်အဖြေမတွေ့ရဘူးလို့ကျွန်တော်ပြောနေတာပါ
။ဟုတ်ဆရာကြီးတကယ်ကျွန်တော်ဟာရခိုင်တယောက်ပါ။ဒီလူတွေနဲ့ကျွန်တော်ငငယ်ငယ်ကအတူတူကြီးပြင်းလာခဲ့ပါတယ်။သူတို့နဲ့အတူတူနေခဲ့တယ်၊အတူတူကစားတယ်၊အတူတူကြောင်းတက်ခဲ့ကြတယ်သူတို့အင်ကိုအပြန်လှန်သွားရလက်ပတ်နေခဲ့ကြတာပါအဲ့ဒီတော့ဘာပြဿနာမှမရှိခဲ့ဘူးခင်ဗျာအခုလို
Yes, that's true I'm sure and it's been the case in the past but at the same time
မမရဲတိကြပါရဲဒါပေမဲ့ဒါဟာအတိတ်ကအခြေအနေပါအခုတော့ရခိုင်တွေလည်းအစိုးရအဆက်ဆက်အနှိမ်ခံခဲ့ရတာပါအစိုးရတဲ့အစ်မရာဓုတွေအတွက်ရွေးချယ်ခံထားခံရတာမရှိသလောက်ပါပဲမဆိုးသလောက်တယောက်နှစ်ယောက်ရှိတာကိုထောက်ပြကြပါလိမ့်မယ်ဒါပေမဲ့သူတို့ချုံးနေခံရမှုကရိုဟင်ဂျာတွေအပေါ်မလိုမုန်းတိမှုလောက်တော့မဆိုးပါဘူး
Okay, Jesus Dimari Shaikhmiya.
Sorry, I wish I had an answer for you, but I am afraid this is impossible. We wish them well. I think the Rohingya are the worst off people in Asia, group in Asia.
Kamiya Mira Migune Dwe Tiao De Pijano, Tigero Shabi Jamare, Nabime, Mabina, one nebare. Rohingya re Dwele Chini, Kama Zilu, Sanapju Bare, Truha, Ashatai Maduka Yelson Luriba. ညီမအစိုးရနဲ့နိုင်ငံတကာတရားစီရင်မှုတွေလည်းထိရောက်မယ်လို့မထင်ပါဘူး။ဒါပေမဲ့ကျွန်တော်ထပ်ပြောရပါဦးမယ်။ဒါဟာဂျနိုဆိုက်လူမျိုးတုံးတန်ဖြတ်မှုလို့ကျွန်တော်မယုံကြည်ပါဘူး။အက်သနစ်ကလင်းစီလူမျိုးစုလိုက်ရှင်းလင်းမှုပဲလို့ပဲယုံကြည်ပါတယ်။